UNFC လို့ခေါ်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council အဖွဲ့ဝင်၅ဖွဲ့ဖြစ်တဲ့ Monpiti Party, NMSP, ကရင်ပြည်အမျိုးသားတိုးတက်ရေးပါတီ KNPP, CMP တိုးတက်ရေးပါတီ SSPP, SSA, စစ်ခိုင်အမျိုးသား Council, ANC, လာဟုဒီမိုကရက်တစ်အစည်းအရုံး LDU အဖွဲ့တို့ဟာ NCA လမ်းကြောင်းကိုလက်ခံကြောင်းဆုံးဖြတ်ခဲ့တယ်လို့ UNFC ကောင်ဆောင်တွေကအတည်ပြုပြောဆိုပါတယ်။ UNFC နိုင်ငံရေးဆိုင်ရာတွေ့ဆုံဆွေးနွေးရေးအဖွဲ့အနေနဲ့အစိုးရငြိမ်းချမ်းရေးကော်မရှင်နဲ့မကြာခင်မှာတွေ့ဆုံသွားမှာဖြစ်တယ်လို့ပဲ UNFC အဖွဲ့တွေအနေနဲ့27ရာစုပင်လုံနေတာခါမှာဆွေးနွေးတင်ပြခွင့်မရှိရင်တက်ရောက်ဖို့မသေးကြဘူးလို့လည်းဆိုပါတယ်။ VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကုန်းအင်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါ။ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ဖွဲ့တဲ့ကရခိုင်မျိုးရပ်ကောင်စီ ANC နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU ၊ချမ်းမြေတိုးတက်ရေးပါတီ SSPP SSA ဖွဲ့တို့ကလည်း UNFC မူအတိုင်း NC လမ်းကြောင်းတိုင်းဆက်လက်ရှောက်လှမ်းသွားဖို့သဘောတူညီခဲ့ကြတယ်လို့ UNFC ဒုတိယဥက္ကဋ္ဌနိုင်ဟန်တာက VOA ကိုပြောပါတယ်။
ANC ရဲ့ဒီ UNFC ရဲ့ ANC နိုင်ငံဝင်လိုက်လို့လေသူနဲ့တဘောတူတယ်အဲ့ဒါပြီးတော့ဒီ SSPB နဲ့ ANC နိုင်ငံကနေပြီးတော့မှ UNFC နဲ့သူသူနဲ့ဆက်လက်ယူနိုင်လို့ရှိတယ်
ANC လမ်းကြောင်းတိုင်းဆက်လက်ရှောက်လှမ်းသွားဖို့မေလ23ရက်နေ့မှာကျင်းပခဲ့တဲ့လာဟုဒီမိုကရက်တစ်အစည်းအရုံးအစည်းအဝေးကနေဆုံးဖြတ်တာဖြစ်တယ်လို့ ADU ဒုတိယဥက္ကဋ္ဌဦးစော်လမွန်ကပြောပါတယ
်ကျွန်တော်တို့ကလည်းဒီလ23မှာဘောကော်မတီရဲ့အစည်းအဝေးလုပ်တယ် UNF ရဲ့မူလကြောင်းပေါ် ANC လမ်းကြောင်းလိုက်မယ်လို့ဆုံးဖြတ်ချက်ချခဲ့တယ် ANC လမ်းကြောင်းကိုကျွန်တော်လိုက်ဖို့ဆုံးဖြတ်ချက်ချပြီးပြီ
မွန်ပြည်သက်ပါတီနဲ့ကရင်ပြည်မျိုးရာတိုးတက်ရေးပါတီ KMPP တို့အနေနဲ့မေလဒုတိယပတ်မှာကျင်းပခဲ့တဲ့အစည်းအဝေးမှာ UNSC ရည်ချက်အတိုင်း NC လမ်းကြောင်းကိုဆက်လက်လှုပ်ဆောင်သွားဖို့ဆုံးဖြတ်ခဲ့ပြီးဖြစ်တာကြောင့် UNSC ဖွဲ့၅ဖွဲ့ကနေ NC လမ်းကြောင်းကိုသဘောတူရွေးချယ်ခဲ့ပြီးဖြစ်ပါတယ်။ NC လက်မှတ်ရေးထိုးရေးကိစ္စနဲ့ပတ်သက်လို့ကတော့ UNSC ဖွဲ့တွေကနေတင်ပြထားတဲ့အချက်၉ချက်ကိုမြန်မာအစိုးရကနေမိုးရလက်ခံတယ်လို့ဆိုပေမဲ့လည်းဆက်လက်ညှိနှိုင်းသွားရမယ့်အခြေအနေမှာရှိနေပါတယ်။UNSC ရဲ့နိုင်ငံရေးဆိုင်ရာတွဲဆုံဆွေးနွေးရေးကိုယ်စားလှယ်ဖွဲ့ TBN နဲ့အစိုးရငြိမ်းချမ်းရေးကော်မရှင်တို့ကြား27ရာစုဒုတိယပင်လုံညီလာခံမတိုင်ခင်တွဲဆုံဖို့ရှိတယ်လို့ UNSC ဖွဲ့ဝင် ADU ဒုတိယဥက္ကဋ္ဌဦးစော်လမွန်ကဆက်ပြောပါတယ်
ဒီကျွန်တော် UNSC ရဲ့ဖွဲ့စည်းကြတော့ငြိမ်းချမ်းကော်မရှင်နဲ့20လောက်မှာတွေ့မယ်လို့ကျွန်တော်မျှော်လင့်တယ်အခုကကျွန်တော်ကတွေ့ဖို့ဆောက်နေတယ်ဒါပေမဲ့ကျွန်တော်ဒီဒီပြည်ရင်းနှီးဆွေးနွေးရေးဖွဲ့ကောင်းဆိုတာကကူးလေသူကမအားဘူးဖြစ်နေတယ်သူ KMPP မှာညီလာခံရှိလို့ညီလာခံကျွန်တော်ကစိတ်ကူးလို့ဒီမြေတင်နေကအစ်ကျမတို့ပြခေါ်မဆောင်ရဆွေးတဲ့ဘူးအဲ့နောက်ပိုင်းမှာပြန်တွေ့ဖို့အစီအစဉ်ရှိမြေတင်နေ
လာမဲ့မေလ24ရက်နေ့မှာအစိုးရကလည်း27ရာစုဒုတိယကျင်းပင်လုံညီလာခံကျင်းပသွားဖို့အစီအစဉ်နေပါတယ်ညီလာခံတက်ရောက်ဖို့တိုင်းရင်းသားဖွဲ့တွေအလုံးကိုဖိတ်ကြားသွားမယ်လို့ဆိုပေမဲ့ UNSC ဖွဲ့တွေအနေနဲ့ကတော့ဆွေးနွေးတင်ပြခွင့်မရှိရင်တက်ရောက်ဖို့မတည်ချာဘူးလို့ UNSC ဒုတိယဥက္ကဋ္ဌနဟန္တာကပြောပါတယ
်တကယ်လို့ကျွန်တော်တို့ကဒါဆွေးနွေးခွင့်မရှိတဲ့အနေအထားနော်လိလာတီအနေအထားသမဖို့ရထူးတဲ့အနေအထားလည်းရှိဖြစ်ပါမယ်ဆွေးနွေးခွင့်မရှိဘူးဆိုရင်ကျွန်တော်တို့ကတော့မတက်ဖို့ဆံလို့မရှိတဲ့
တိုင်းတာလက်နက်ကန်ဖွဲ့တွေရဲ့လက်ရှိခင်းကျင်းရ27ရာစုဒုတိယပင်လုံညီလာခံမှာလည်းထူးခြားမှုရှိမှာမဟုတ်ဘူးလို့လည်းနဟန္တာကသုံးသပ်ထားပါတယ
်ဒီဒုတိယကျင်းပင်လုံညီလာခံရဲ့နေသားကကျွန်တော်ရင်းနဲ့ဖြည့်ရတဲ့မတက်ဘူးဆိုတာမသိချင်ဘူး now ရောက်ပိုင်းကဝါနဲ့အဖွက်ဝင်နေရောနော်ဆက်ပြီးဖက်တယ်လည်းဆက်တော့အလားလားနည်းတယ်လို့တော့ကျွန်တော်သိရတယ်ဒီဖက်တယ်မပါဘူးဆိုရင်လက်မထိုးရတဲ့ရှစ်ဖက်နေတဲ့လက်မစုံတဲ့အားလည်းဘာမှမကြည့်ရဘူးကျွန်တော်ယူနေဒီဒုတိယပင်လုံကလည်းဆုံးဖြတ်လို့မရတဲ့နေသားအတိတ်ကနည်းနည်းဟိုဆက်ရောက်မှုနည်းတဲ့နေသားမျိုးကိုလည်းရှိနေတယ်လို့ကျွန်တော်မြင်နေတာ
UNSC ဖွဲ့ဝင်တွေကကချင်လူလိုက်ရေးဖွဲ့ KIO နဲ့ဝါမျိုးရဖွဲ့ချုပ် WNO တို့ကလည်းနှုတ်ဖက်ကြောင်းတင်ပြထားပေမဲ့လည်းနှုတ်သက်ဖွဲ့ပြုရေးမပြုရေးကိုတော့လာမဲ့ဆွန်လဆန်းမှာကျင်းပသွားမယ်ညီလာခံမှာဆုံးဖြတ်သွားမယ်လို့နဟန္တာကပြောပါတယ် UNSC ဖွဲ့တွေမှာ NC လမ်းကြောင်းကိုလက်ခံတဲ့ဖွဲ့ရယ် NC လမ်းကြောင်းကိုလက်မခံတဲ့ဖွဲ့ရယ်အမြင်ကွဲပြားနေတဲ့အထက်မှာမွန်ပြည်တပ်ပါတီ၊ကရင်ပြည်မျိုးရာတိုးတက်ရေးပါတီ KNPP ၊ရခိုင်မျိုးရာကောင်စီ ANC လာဟုဒီမိုကရက်တစ်အစည်းအရုံး LDU ချမ်းမြေတိုးတက်ရေးပါတီ SSPP SSA စတဲ့ဖွဲ့ငါးဖွဲ့ဟာ NC လမ်းကြောင်းကိုသဘောတူခဲ့ကြတာပါဝါပြည်သွေးစည်းညီညွတ်ရေးဖွဲ့ UWSC ဥဆောင်ပြီးတော့ဖေဖော်ဝါရီလနောက်ဆုံးပတ်မှာကျင်းပခဲ့တဲ့ပန်ခမ်းညီလာခံပြီးမှာ UWSA ဝါပြည်သွေးစည်းညီညွတ်ရေးဖွဲ့ KIO ကချင်လွတ်လပ်ရေးဖွဲ့ TNL တန်းပလောင်တပ်ဖွဲ့မိုင်းလာဖွဲ့ NDAA ရခိုင်တပ်မတော် AA ကိုကတဖွဲ့ MNDAA တို့ဟာ ICU ကိုလက်မခံဘဲငင်းချမ်းရေးလမ်းကြောင်းတဲ့တစ်ခုကိုပေါ်ဆောင်သွားမယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ